ဗြိတိန်နဲ့ဘရာဇီးနိုင်ငံမှာလူတွေနဲ့စမ်းသပ်နေတဲ့ AstraZeneca ဆေးကုမ္ပဏီရဲ့ COVID-19 ရောဂါကာကွယ်ဆေးတွေကောင်းကောင်းထည့်ရောက်မှုရှိတာတွေ့ရကြောင်းနဲ့ကုသဘောနဲ့ကာကွယ်ဆေးထိုးစမ်းသပ်ခံရသူတယောက်ကမှဆေးရုံတင်ရတာဒါမှမဟုတ်ပြင်းထန်တဲ့ရောဂါလက္ခဏာတွေမတွေ့ရဘူးလို့ကုမ္ပဏီကတင်လာနေမှာပြောပါတယ်Oxford တက္ကသိုလ်နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ AstraZeneca ဆေးကုမ္ပဏီကလူတွေကို COVID ကာကွယ်ဆေးနှလုံးထိုးပြီးတော့စမ်းသပ်နေတာပါလူ3000ကိုပထမဆေးတစ်လုံးထိုးပြီးတဲ့အခါဆေးအာနိသင်ထိရောက်မှုကဖြမ်းမြ80ရာခိုင်နှုန်းရှိပြီးတော့တစ်လအကြာမှာဒုတိယဆေးထိုးလိုက်တဲ့အခါမှာတော့90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့ဆိုပါတယ်ကာကွယ်ဆေးနဲ့ပတ်သက်တဲ့ data အချက်အလက်တွေကိုဆက်ပြီးတော့ထုတ်ပြန်သွားဖို့ရှိတယ်လို့ဆေးရဲ့ထိရောက်မှုဆေးအာနိသင်ဘလောက်ခံတယ်လဲဆိုတဲ့လေ့လာစမ်းစစ်ချက်တွေထပ်လုပ်သွားဖို့ရှိတယ်လို့ကုမ္ပဏီကတင်လာနေမှာပြောပါတယ်စီးရတဲ့အတိုင်းမျိုးတွေအတွက် COVID ကာကွယ်ဆေးအရှိန်မြင့်ထုတ်လုပ်ပေးနေအောင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHOC ကအရေးပေါ်ဆေးထုတ်လုပ်ခွင့်နဲ့တောင်းခံသွားဖို့ရှိတယ်လို့လည်းကုမ္ပဏီကပြောပါတယ်။တစ်ချိန်တည်းမှာပဲဒီကြားကာလအတွင်းကာကွယ်ဆေးထိရောက်မှုသုံးသပ်ချက်တွေကိုလည်းဆေးပညာစားဆောင်မှပုံနဲ့ဖော်ပြသွားမယ်လို့ကုမ္ပဏီကပြောပါတယ်။American John Hopkins တက္ကသိုလ်စစ်တမ်းအရကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ 58.9 တန်းကျော်နဲ့သေဆုံးသူက 1.3 တန်းကျော်ရှိပါတယ်။